အလေးစားနိုင်ငံမှာမေလ9ရက်ဗိုလ်ထူးနေ့လုံမဲ့အတူတူရွေးကောက်ပွဲတွေမှာတချိန်ကရံဘတ်တွေဖြစ်ကြတဲ့ဝန်ကြီးချုပ်ဟောင်းမာဒီယာမိုဟာမက်နဲ့အတိုက်ခံခေါင်းဆောင်အန်ဝါအီဘရာဟင်တို့ဦးဆောင်တဲ့ပါတီတွေပါဝင်အတိုက်ခံပါတီတွေပေါင်းပြီးညွန်မောင်းပါတီတရားဖြစ်ရွေးကောက်ပွဲဝင်မှာဖြစ်ပါတယ်။အန်ဝါအီဘရာဟင်မှာလိန်လူဆက်ဆံတယ်ဆိုတဲ့ဆွဲချက်နဲ့2015ခုနှစ်ကတည်းကအကျဉ်းချနေတာဖြစ်ပြီးဒီရွေးကောက်ပွဲမှာမဲပေးခွင့်တော်ရမှာမဟုတ်ပေမဲ့လည်းမဟာဒီယာနဲ့ပေါင်းဖို့ကိစ္စမှာအဓိကဆုံးဖြတ်ခဲ့သူပါ။သူ့အပေါ်ဆွဲချက်ဟာနိုင်ငံရေးပြောကပါပြီးမဟုတ်မှန်တဲ့ဆွဲချက်ဖြစ်တယ်လို့အန်ဝါကိုရိုင်ကရောသူ့ကိုထောက်ခံသူတွေကပါပြောထားတာပါ။အကျဉ်းပြတ်ချစားမှုအာဏာလွှဲသုံးဆောင်မှုဆိုင်ရာအရှုပ်တော်ပုံတွေနဲ့အကြက်တဲဆိုင်နေတဲ့လက်ရှိဝန်ကြီးချုပ်နာဂျစ်ဘရော့ဇက်ဟာတချိန်ကမဟာဒီယာရဲ့မာမီဖြစ်ပေမဲ့အခုတော့သူ့ကိုဖြုတ်ချဖို့အတွက်တချိန်ကရန်သူတို့နှစ်ဦးပူးပေါင်းစူးစမ်းလာကြတာဖြစ်ပါတယ်။ရုပ်ကပွဲမှာအတိုက်ခံကအနိုင်ရမယ့်အခြေအနေတိတ်မရှိလာပေမဲ့လည်းတကယ်တည်းအနိုင်ရမယ်ဆိုရင်တော့အန်ဝါအနေနဲ့နိုင်ငံရေးလောကထဲကိုလှလပ်ပပပြန်ဝင်လာနိုင်မှာပဲဖြစ်ပါတယ်။သူဟာလာမယ့်ဇွန်လ10ရက်နေ့မှာပြန်လွတ်လာဖို့ရှိပြီးသူ့ကိုခေါင်းဆောင်တွေကလွှဲပေးမယ်လို့လည်းမဟာဒီယာကကတိပြုထားပါတယ်။မလေးရှားပြည်ကလူငင်းချမ်းသာခွင့်ပေးရင်အန်ဝါအနေနဲ့နိုင်ငံရေးအာဏာကိုရယူနိုင်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။လက်ရှိဝန်ကြီးချုပ်နာဂျစ်ဘရော့ဇက်ဦးဆောင်တဲ့ National Front အမျိုးသားတပ်ဦးပါတီဦးဆောင်တဲ့အစိုးရမလေးရှားနိုင်ငံကိုစက်တိုက်အုပ်ချုပ်လာတာနှစ်ပေါင်း60ရှိသွားပြီဖြစ်ပါတယ်။